မကြာခင်ကြာရောက်လာတော့မဲ့မုတ်တုံရာဒီမတိုင်ခင်ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဟူစာဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုမိုးလီတန်ကနေကာကွယ်ပေးနိုင်ဖို့နဲ့တဘာဝဘေးကိုဘယ်လိုကာကွယ်ရမလဲဆိုတဲ့လေ့ကျင့်သင်ကြားပေးမှုတွေကိုကုလသမဂ္ဂနဲ့အခြားမဟာမိတ်အဖွဲ့တွေကကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကတောက်ကြနေဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ2018မုတ်တုံမိုးရာသီတုန်းကကော့ဆက်ဘဇာဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေဟာမိုးသည်ထံပြီးလေပြင်းတိုက်တာရေကြီးတာမြေပြူတာနေအိမ်တွေပျက်စီးတာကြုံခဲ့ရတာကြောင့်မကြခင်ကြောက်ရွံ့လာတော့မဲ့မုတ်တုံမိုးတံမတန်ခင်ဒုက္ခသည်တွေသဘာဝဘေးကိုကာကွယ်နိုင်ဖို့ကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်ပြင်ဆင်နေကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟေချစ်ကပြောပါတယ
် Our emergency preparations and training of Rohingya refugeesAs first responders ahead the cyclone and monsoon season in Cox's Bazar, Bangladesh.
မကြခင်သတင်းပတ်တွေအလွန်မှရောက်လာတော့မဲ့မုတ်တုံမိုးနဲ့ဆိုက်ကလုန်းမုန်တိုင်းကို Cox's Bazar ကမှရှယ်ရင်းရဒုက္ခတွေဘယ်လိုကာကွယ်ရင်ဆိုင်ရမလဲဆိုတာနဲ့ပတ်သက်လို့ကျွန်တော်တို့ UNHCR ကရောလက်တွဲပေါ်အဖွဲ့ရပါအရေးပေါ်ကြိုတင်ပြင်ဆင်မှုတွေလုပ်ပေးနေသလိုလက်ကျင့်သင်ကြားမှုတွေပါလုပ်နေပါတယ်။မိနစ်တုန်းကမုတ်တုံရစီဟာဒုက္ခတွေအတွက်ရောလူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေအတွက်ပါစင်ခေါမှုတရားဖြစ်ခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့အကူအညီကိုရယူခဲ့ရပါတယ်
။2019ခုနှစ်ရခိုင်မြောက်ပိုင်းဒေသမှာအာဆာလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းမြမတမတော်ရဲ့နေမီရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာကုနသိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားခဲ့တယ်လို့ကုလသမဂ္ဂစီးရင်တွေကဖော်ပြပါတယ်။မြမအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုအတိအမှတ်ပြုထားခြင်းမရှိပါဘူး။ကော့ဆက်ဘဇာကိုရောက်လာကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကညီပြတ်မှရောကုန်းမြင့်တောင်ဆောင်ကနေရာလွတ်တွေမှာပါနေအိမ်တွေတိဆောက်နေထိုင်ခဲ့ကြတာပါအခုလိုရင်းညာဒုက္ခသည်စခန်းမှာကြိုတင်ပြင်ဆင်မှုတွေလုပ်နေရတာဟာဒုက္ခသည်တွေရဲ့အသက်ဆုံးရှုံးမှုကိုကာကွယ်ဖို့ဖြစ်တယ်လို့အန်ဒရီမဟေချစ်ကပြောပါတယ
် A lot of the work has also gone into shoring up the steep hills to prevent the landslides we've also moved more than 26,000 refugees to safer locations so
အခုဆိုရင်ဒုက္ခသည်26,000ကျော်ကိုသဘာဝဘေးကနေလုံခြုံစွချရမယ့်နေရာကိုကျွန်တော်ပြောင်းရွှေ့ပေးထားပါတယ်။ပြီးတော့မဆောက်တဲ့တောင်ကုန်းတွေနေရာတွေမှာရေကြီးမြေပြိုရာမျိုးမဖြစ်ရအောင်တိုးတင်းပြင်ဆင်နေပါတယ်။ဒီလိုအကောက်အွယ်မျိုးတွေလုပ်နိုင်ခဲ့တာကြောင့်လည်းမင်းတို့ကဆိုရင်လူပြစ်ဆုနာမျိုးကြီးမားတဲ့ထိခိုက်ဒဏ်ရာမျိုးတွေနေပါခဲ့ပါတယ်
။ဒုက္ခသည်စခန်းဟာမိုးတုံရာသီရောက်လာတာနဲ့အမျှမိုးသည်ထန်ရေကြီးတဲ့ဒဏ်ကိုခံရပြီးကူးစက်ယောဂါတွေလည်းအလွယ်တကူကူးစက်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရလေရှိပါတယ်။ဒါကြောင့်ဒီနှစ်မှာတော့ဒုက္ခသည်စခန်းတွေကရေပြင်ကြန့်ခိုင်မှုရှိအောင်ပြုပြင်တာ၊နေအိမ်အမိုးအကာခန့်ခန့်အောင်လုပ်တာ၊စားပြည့်စီမံချက်ရောစခန်းတွင်လမ်းတစ်စားနဲ့ရေနုံမြောင်းတွေတူးဖော်ပေးတာကိုပါအလေးထားလုပ်ဆောင်နေတယ်လို့အန္တရာယ်မိုင်းချစ်ကရှင်းပြပါတယ
်။ Nevertheless, refugees' lives in the hilly settlements of Cox's Bazar area remain at risk from potential landslides.flash floods and the unpredictability of impeding cyclones.
လူဝတ်ချစ်ချစ်တောင်ငုံဒေသဖြစ်တဲ့ဒီကော့ဆက်ဇာစခန်းတွေကဒုက္ခသည်တွေရဲ့ဘဝကတော့အခုချိန်ထိအန်ဒီယရီရင်ဆိုင်နေရဆက်ဖြစ်ပါတယ်။ကြိုတင်ခံမှုခက်ခဲတဲ့ cyclone မုန်တိုင်းနဲ့မုတ်တုံမိုးကြောင့်ဒီကြီးဟာမြေပြိုလာဆက်တဲ့အန်ဒီယရီလည်းရှိနေသေးပါ။ဒီလိုအခြေအနေတွေရောက်ဒုက္ခသည်တွေအတွက်ရောအဲ့ဒီဒေသကဒေသခံဘင်္ဂလီတွေအတွက်ပါလူသားချင်းစာနာရဲ့အကူအညီတွေအတော့ကိုလိုအပ်နေပါတယ်။
ဒုက္ခသည်စခန်းနဲ့ဆောင်ရွက်နေတဲ့အရေးပေါ်အစီအစဉ်တွေထဲမှာတဘာဝဘေးအန္တရာယ်မတိုင်မီနဲ့ဘေးအန္တရာယ်နောက်ပိုင်းအသုံးပြုဖို့လိုအပ်တဲ့ပြည်စည်းကိရိယာတွေအခြားလိုအပ်တဲ့အသုံးဆောင်တွေကိုစခန်းတစ်လျှောက်မှာဖြန့်ချထားပြီးမိုးရံလေတံခံရမှုကိုလျှော့ချနိုင်ဖို့အတွက်သက်သာစီနိုင်မဲ့နည်းလမ်းတွေကိုကြိုတင်ရှာဖွေနေကြပါတယ်။ဘယ်အတိုင်းအတာအထိအန္တရာယ်ကျရောက်နိုင်မယ်ဆိုတဲ့အတိုင်းအတာတွက်ချက်မှုတွေကိုလည်းကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်လှုပ်ဆောင်နေကြောင်း UNHCR ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ် UNHCR တာဝန်ရှိသူတွေနဲ့အခြားလက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကမိုးရာသီမတိုင်ခင်ဒုက္ခသည်စခန်းထဲမှာတိမ်တက်တိမ်ဆင်းတဲ့မုတ်တုံရာသီအတွင်းဗျူးဆိုက်ရမယ့်ကျန်းမာရေးနဲ့ဘေးကင်းရေးဆိုင်ရာအချက်အလက်တွေကိုလိုက်လံဝင်ငှပေးနေပြီးဒုက္ခသည်တွေကိုယ်တိုင်ဘယ်လိုကာကွယ်ရမလဲဆိုတာကိုတင်ကြားပေးနေတာပါတကယ်တော့ Cox Bazar ဘဇာဒေသဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစင်းရဲဆုံးနဲ့စောင့်ရှောက်ခံရမှုအနည်းဆုံးဒေသလည်းဖြစ်ပြီးအဲ့ဒီဒေသကိုမကြသေးခင်ကရောက်လာတဲ့အကူအညီထောက်ပံ့မှုတွေကို UNHCR နဲ့လက်တွဲပေါ်အဖွဲ့တွေကပြန်လည်ဝင်ငှပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာအရေးပေါ်သုံးဆဖို့ငွေကြေးအပါအဝင် ယာယီတဲ့အင်းနေနဲ့အလွယ်တကူချက်ပြုတ်နိုင်တဲ့ gas မီးဖို့တွေလည်းပါဝင်ကြောင်းသိရပါပါတယ်ခင်ဗျာ။